ဘင်္ဂလားဒေ့ရှ်မှာရှိတဲ့ရင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ခြမ်းဒီလအတွင်းစတင်ပြီးပြန်ပို့မဲ့အစီအစဉ်ကိုရုပ်သိမ်းပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးစုံစမ်းရေးမှူးရန်ဟီလီကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုလိုက်ပါတယ်။မြန်မာဘက်ခြမ်းမှာအခြေအနေတွေဟာအဆင်သင့်မဖြစ်သေးတဲ့အတွက်နေရပြန်တဲ့ဒုက္ခသည်တွေဟာဖိနှိပ်မှုအန္တရာယ်ကိုကြီးကြီးမားမားရင်ဆိုင်ရလိမ့်မယ်လို့ရန်ဟီလီကသတိပေးထားပါတယ်။မိုင်းအင်ဂျင်နိုင်ကအကြောင်းစုံကိုပြောပြမှာပါ။
အင်္ဂါနေ့နိုဝင်ဘာလ6ရက်နေ့ကထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟင်းလီရဲ့ကြေညာချက်မှာဒုက္ခသည်တွေအရင်ကကြုံတွေ့ခဲ့ရတဲ့အလားတူနှိပ်စက်မှုနဲ့ကြောက်မက်ဖွယ်ကောင်းတဲ့အကြမ်းဖက်မှုတွေထပ်ပြီးပြန်မဖြစ်ပါဘူးဆိုတဲ့အာမခံချက်တွေပေးဖို့မြန်မာအစိုးရဘက်ကပြက်ကွက်ခဲ့တဲ့အတွက်သူတို့ကိုဒီလအတွင်းရခိုင်ပြည်နယ်ဘက်ပြန်ပို့မယ့်အစီအစဉ်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကရုပ်သိမ်းဖို့မစ်လီကမေတ္တာရက်ခံပန်ကြားလိုက်ပါတယ်ပြီးခဲ့တဲ့သတင်းဘက်ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှာကုလသမဂ္ဂသတင်းအေဂျင်စီနဲ့တွေ့ဆုံမေးမြန်းခဲ့မှလည်းဒုက္ခသည်တွေနေရပြန်ရေးမှာသူတို့ဆန္ဒအလျောက်ဖြစ်ဖို့နဲ့အခြေအနေတွေလုံခြုံစိတ်ချရတယ်ဆိုတာမျိုးဖြစ်ဖို့အရေးကြီးကြောင်းရန်ဟင်းလီကအခုလိုပြောသွားပါတယ
် Repatriation should not happen unless the situation
ဝင်ကြွေထာနေပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမှာအခြေအနေစိတ်ချရပြီးဒုက္ခသည်တွေသူတို့သဘောလျောက်ပြန်လို့စိတ်ရှိရမယ်အပြင်လုံခြုံစိတ်ချရပြီးဂုဏ်သိက္ခာရှိရှိနဲ့ပြန်နိုင်မှပြန်ပို့မယ့်ကိစ္စကိုလှုပ်ဆောင်တင်ပါတယ်
။ဒါအပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာသာမကကချင်ရှမ်းနဲ့ကရင်ပြည်နယ်တွေမှာမြန်မာစစ်တပ်ရဲ့ရက်စက်ကြမ်းကြုတ်လှတဲ့ဖိနှိပ်မှုတွေရပ်တန့်စေဖို့အတွက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်တာဝန်ရှိတဲ့စစ်ကောင်ဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးတင်ကြောင်းကုလသမဂ္ဂနဲ့တွေ့ဆုံမေးမြန်းခဲ့မှာမစ်လီကအခုလိုပြောသွားပါတယ
်။ We must bring Myanmar to the ICC. Have the generals who are responsible for this, including the chief in command, Myint Aung Hlaing, and the 33rd Battalion.
မြန်မာနိုင်ငံကို ICC နိုင်ငံတကာခုံရုံးကိုတင်ရမှာဖြစ်ပါတယ်။အကြမ်းဖက်လုပ်ရက်တွေအတွက်တာဝန်ရှိတဲ့အထူးသဖြင့်စစ်တပ်အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပြင်တပ်မ33နဲ့တပ်မ69ရဲ့တရင်မှုတွေအပါအဝင်မြန်မာစစ်ဗိုလ်ချုပ်တွေကိုဥပဒေအရရေးယူရမှာဖြစ်ပါတယ်။သူတို့တွေဟာရခိုင်ပြည်နယ်မှာရက်စက်ကြမ်းကြုတ်မှုတွေကိုကျူးလွန်ခဲ့ကြသူတွေဖြစ်တယ်လို့ကချင်နဲ့မြောက်ပိုင်းရှမ်းပြည်နယ်မှာလည်းဒီလိုမျိုးပြစ်မှုတွေကိုကျူးလွန်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံသားတွေအနေနဲ့ဒီလိုမျိုးဘေးဒုက္ခတွေကိုဆက်မခံသင့်ကြတော့ပါဘူး။နိုင်ငံတကာလူ့အဖွဲ့အစည်းအနေနဲ့လည်းဒီလိုမျိုးရက်စက်ကြမ်းကြုတ်တဲ့လူရက်တွေနဲ့မတရားမှုတွေကိုဆက်ပြီးတီးမခံသင့်တော့ပါဘူး။ကျမတို့အနေနဲ့ကုလသမဂ္ဂဗဒိညင်စာတမ်းကြီးကိုမမေ့တင်ကြပါဘူး။ကုလသမဂ္ဂအနေနဲ့ဒါမျိုးထပ်မဖြစ်စေရပါဘူးလို့ကျင်းပများစွာပြောခဲ့ပေးမယ်လို့လေသူတို့ဘက်ကတော့ထပ်ပြီးလုပ်ခဲ့တဲ့အကြိမ်ပေါင်းကလည်းများလာပါပြီ
။မနေ့ကထုတ်ပြန်တဲ့ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့အကြေညာချက်မှာလည်းရိုဟင်ဂျာတွေအနေနဲ့သူတို့မူရင်းနေရပြန်ရေးအာမခံချက်ပေးထားတဲ့သူတို့ရဲ့အခြေခံအခွင့်အရေးတွေနဲ့အတူလုံလုံခြုံခြုံနဲ့ပြန်ပြီးနေထိုင်နိုင်တဲ့ပတ်ဝန်းကျင်မျိုးမြမအစိုးရကဖန်တီးပေးထားတဲ့ဆိုတဲ့ခိုင်မာမြင်သာတဲ့လုပ်ရက်အထောက်အထားတွေကိုသူ့အနေနဲ့မမြင်တွေ့ရသေးကြောင်းဖော်ပြထားပါတယ်အောက်တိုဘာလ30ရက်နေ့ကဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံသဘောတူညီချက်အရအခုနိုဝင်ဘာလလယ်မှာဘင်္ဂလားဒေ့ရှ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ပြန်ပို့ရေးစတင်တော့မှာပါမြန်မာအစိုးရဘက်ကတော့ရိုဟင်ဂျာတွေနေခဲ့တဲ့ရွာတွေမှာပြန်ပြီးဆောက်လုပ်တဲ့လုပ်ငန်းတွေတိုးတက်မှုတွေရှိနေကြောင်းအကြေများစွာပြောခဲ့ပြီးပါပြီ။ဒါပေမဲ့လို့နေရက်ပြန်လာမဲ့သူတွေအတွက်အဆောက်အုံတွေပဲဆောက်လုပ်ထားတယ်ဆိုတာနဲ့ပြဿနာတွေဖြေရှင်းမပေးနိုင်ဘူးလို့ရဟီလီကထောက်ပြပါရတယ်။ရိုဟင်ဂျာပဋိပက္ခမှာနိုင်ငံသားဖြစ်ခွင့်ရရှိရေးအပါအဝင်လွတ်လပ်စွာသွားလာခွင့်၊ပညာရေး၊ကျန်းမာရေးနဲ့အသက်မွေးဝမ်းကြောင်းလုပ်ကိုင်ရေးအတွက်အခွင့်အလမ်းတွေရရှိဖို့လုံလုံခြုံခြုံနေထိုင်ဖို့စတဲ့အဓိကအခြေခံအကြောင်းရင်းတွေကိုပထမဦးဆုံးဖြေရှင်းပေးရမှာဖြစ်တယ်လို့မစ်လီကဆိုပါတယ်။ဒါကြောင့်လဲရိုဟင်ဂျာဒုက္ခသည်တွေကိုတည်တည်ချာချာအကာအကွယ်ပေးနိုင်ရေးနဲ့သူတို့မှာရှိတဲ့နိုင်ငံတကာလူ့အခွင့်အရေးခံစားပိုင်ခွင့်ကိုလိုက်နာရေးဒုက္ခသည်များဆိုင်ရာဥပဒေနဲ့အညီလိုက်နာရမယ်။လုံလုံခြုံခြုံဆန္ဒအလျောက်ဂုဏ်သိက္ခာရှိရှိပြန်နိုင်ရေးစတဲ့အချက်တွေအရာအခုချိန်မှာဒုက္ခသည်တွေနေရပြန်ဖို့အဆင်သင့်မဖြစ်သေးတဲ့အတွက်သူတို့ကိုပြန်ပို့ရေးအစီအစဉ်ရပ်ဆိုင်ဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ရက်လုံးကိုတိုက်တွန်းကြောင်းရန်ဟီလီကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။